အမျိုးသားပြန်လည်တင်မြှောက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမြတ်တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးပွဲကအဓိကခေါင်းစဉ်၅ခုကိုဆွေးနွေးခဲ့ကြပြီးဒီဆွေးနွေးချက်တွေကိုအစီရင်ခံစာတစ်စောင်ပြုစုဖြန့်ဝေသွားမှာဖြစ်ပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီဆွေးနွေးပွဲဖွင့်ပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဘာသာရေးပြဿနာတွေမဖြစ်ပွားအောင်တားဆီးကာကွယ်ဖို့တိုက်တွန်းခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးအတွက်ဘာသာပေါင်းစုံငင်းချမ်းရေးငင်းချမ်းမြစ်တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးဝိုင်းကိုမေလ9ရက်ကနေ10ရက်နေ့အထိနေပြည်တော်တင်ကဟဟိုတယ်မှာ2ရက်တာကျင်းပတာဖြစ်ပါတယ်။မေလ9ရက်နေ့ဆွေးနွေးဝိုင်းဖွင့်ပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွဲ့အမှားစကားပြောကြားရမှာအခုလိုတိုက်တွန်းထားပါတယ်
။မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့လူမျိုးပေါင်းစုံတို့ရဲ့မတူကွဲပြားတဲ့ဘာသာအချင်းချင်းအပြန်အလှန်နားလည်ယုံကြည်မှုများသရှိပြီးတည်ရင်အေးကြတဲ့လူနေမှုဘဝကိုမြင့်တင်ဖို့ဘာသာရေးပဋိဖက်ကများမဖြစ်ပွားအောင်ကာကွယ်တားဆီးဖို့ပဋိဖက်ကကြောင့်ဒုက္ခရောက်နေသူတွေကိုအပြည့်အဝကူညီဆောင်လျှောက်ပြီးပြန်လည်ထူထောင်ပေးနိုင်ဖို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းများမှာမိမိတို့ယုံကြည်ကိုးကွယ်ရာဘာသာတရားရဲ့တုန်တင်ဆုံးမချက်များနဲ့အညီအပြန်အလှန်လေးစားမှုနဲ့ဥပပေါင်းဆောင်ရွက်ချဖို့ကိုတိုက်တွန်းလိုပါတယ်
မြန်မာနိုင်ငံငင်းချမ်းမြစ်တာအဖွဲ့နာယကကာဒီနယ်ချားလ်စ်ဘိုငင်းချမ်းမြစ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်ဆွေတို့လည်းအဖွဲ့အမှားစကားပြောကြားခဲ့ကြပါတယ်။ဒီကနေ့မေလ10ရက်နေ့အစည်းအဝေးပြီးဆုံးချိန်မှာတော့ငင်းချမ်းမြစ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်ဆွေကယခင်နှစ်ပထမအကြိမ်ဆွေးနွေးဝိုင်းကအတိုင်းခေါင်းစဉ်၅ခုကိုဆွေးနွေးခဲ့ကြောင်းပြောပါတယ
်။ဆွေးနွေးဝိုင်းကတော့ကျွန်တော်တို့ topic ၅ခုနဲ့ကျွန်တော်တို့ discussion လုပ်ပါတယ်နော်မနေ့ညနေ။နောက်ဒီနေ့မနေ့တော့အဲ့တော့ပြင်သာကိုရဲ့ result တွေကိုကျွန်တော်ပြန်သူ့ပေါင်းပြီးတော့ဆွေးနွေးပြီးတော့ကိုချဲ report ကျွန်တော်ထင်တယ်တပတ်လောက်တင်ထွက်ပါလိမ့်မယ် report ကတော့ကောင်းစဉ်၅ခုကတော့အရင် passport လို့ကကောင်းစဉ်၅ခုပဲကျွန်တော်ဆက်လက်ဆွေးနွေးတာပါပညာရေးရဲ့နောက်တော့လူငယ်ရေးရာရဲ့နောက်ပြီးတော့အမျိုးသမီးရေးရာရဲ့တိုင်းသားလူငယ်စုတွေရဲ့အခွင့်အရေးနဲ့တာဝန်များရဲ့နောက်ပြီးတော့ရခိုင် issue ပေါ့နော်ရခိုင်ရဲ့ diversity တို့အဲ့ငါးခုကိုကျွန်တော်အုပ်စုခွဲပြီးတော့ဆွေးနွေးတော့
ပထမအကြိမ်ဘာသာပေါင်းစုံငင်းချရေးဆွေးနွေးဝိုင်းကို2018ခုနှစ်နိုဝင်ဘာလ21ရက်နေ့ကနေ22ရက်နေ့အထိနေပြည်တော်မှာကျင်းပခဲ့စဉ်ကပညာရေးကဏ္ဍလူငယ်များနဲ့ထိတွေ့ဆက်ဆံရေးနဲ့ကလေးတငယ်ကာကွယ်စောင့်ရှောက်ရေးကဏ္ဍအမျိုးသမီးများရဲ့စွမ်းရည်မြင့်တင်ရေးနဲ့ဒန်းတူပါဝင်ခွင့်ဆိုင်ရာကဏ္ဍတိုင်းသားလူမျိုးစုတွေအားလုံးနဲ့လူနည်းစုအဖွဲ့အစည်းတွေအတွက်ဒန်းတူအခွင့်အရေးနဲ့တာဝန်ယူမှုတာဝန်ခံမှုကဏ္ဍရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကိုပိုင်လက္ခဏာအထောက်အထားမတူကွဲပြားမှုတွေနဲ့တမီဝူးကျစိန်ခေါ်မှုများကဏ္ဍစတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီခေါင်းစဉ်တွေကိုအစီရင်ခံစာပြုစုပြီး Religion for Peace ငင်းချမ်းမြစ်တာအဖွဲ့ဝင်နိုင်ငံပေါင်း90ကုလသမဂ္ဂမြန်မာနိုင်ငံရှိတပ်တမန်တွေနဲ့အစိုးရဌာနဆိုင်ရာတွေကိုဖြန့်ဝေခဲ့တယ်လို့ဒီအစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထံပေါ်ဖို့ကော်မတီတွေဖွဲ့ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ဒီလိုဆောင်ရွက်ရတဲ့အကြောင်းကိုလည်းဦးမြင့်ဆွေကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ရဲ့ဒီမန်ချက်ကမြို့သားပြန်လည်ပြည်မြရင်းနဲ့ညီညာရေးဆိုတဲ့ကောင်းတဲ့နဲ့ကြောင့်ဆွေးနွေးတာမြို့နိုင်ငံမှာပြည်ဝဖြစ်နေတဲ့ area တွေမှာမြို့သားပြန်လည်ပြည်မြမှုမရှိဘူးညီညာရေးမရဘူးကြောင်းပေါ်ပေါက်နေတဲ့အခက်အခဲတွေပေါ်ထွက်တာပေါ့နော်။ဒါတွေဒီပြဿနာတွေကိုကျွန်တော်မဖြေရှင်းနိုင်ပဲနဲ့တော့ညီညာရေးအကြောင်းပြောလို့မရဘူးနော်။ငင်းချမ်းရေးတိစိုက်ကိုကျွန်တော်ဘာသာရေးကောင်းဆောင်နေနေဒီလိုလောက်ပါဒီလိုလောက်ပါဆိုတာလေအမျိုးတိုးတက်မှုကိုပူပေါင်းပြီးတော့ဆောင်ရွက်ကြဖို့ဆိုတဲ့အားဖြင့်အဲ့လိုဒီလမ်းလေးသွားတာ
လက်ရှိကျင်းပပြီးစီးတဲ့ဆွေးနွေးဝိုင်းမျိုးကို2020မလအထိဆောင်ရွက်ဖို့ရှိနေပြီးနောက်တစ်ကြိမ်ကိုလာမယ့်နိုဝင်ဘာလလယ်မှာဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဆွေးနွေးဝိုင်းတွေဆောင်ရွက်နေစဉ်မှာလဲအကြံပြုချက်ပါဖွံ့ဖြိုးရေးလုပ်ငန်းတွေကိုဒေတာအလိုက်အကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်တယ်လို့လဲဥဆောင်ကြိုးပမ်းသူတွေကပြောပါတယ်